ရှမ်းနယ်ကယားပြည်နယ်ဒေသခေါ်ကင်းနီမှာတိုက်ပွဲပြင်းထန်ခဲ့တဲ့လူအများစုဆက်ပြီးဒုက္ခတွေဖြစ်ခဲ့ရပြီးအခုအချိန်အထိအိုးအိမ်ဆင့်ခွာနေရဆဲပါဒီနေ့မှလည်းကမ္ဘာဒုက္ခတွေများနေ့မှာအခြေအနေတည်ငြိမ်အေးချမ်းပြီးနေရပြန်နိုင်ဖို့နဲ့ဆန္ဒမှုအကူအညီတွေရဖို့ဒုက္ခတွေတွေကမျှော်လင့်နေကြပြီးဝိုင်းကူပေးဖို့လည်းတန်အမျိုးသမီးအဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီသတင်းပေးဖို့ချက်ကိုအခြေခံပြီးအလိမ်မာပြပြပေးပါအောင်ခင်ဗျာ
မြန်မာအပါအဝင်ဆူဒန်ကနေယူကရိန်းနဲ့အရှိအလေပိုင်းဒေသအထိပဋိပက္ခရာသီဥတုဖောက်ပြန်မှုနဲ့ပဋိမငြိမ်ဖြစ်မှုတွေကြောင့်စံချိန်တင်လူဦးရေအများအပြားအိုးအိမ်ဆုတ်ခွာထွက်ပြေးနေကြရပြီးတော့ကြီးမားတဲ့လူသားဘေးဒုက္ခတွေနဲ့ကြုံတွေ့ခံစားနေကြရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာဒုက္ခသည်များနေ့မှာပြောပါတယ်နောက်ဆုံးထွက်ရှိထားတဲ့ဂိက္ခဏတွေအရကမ္ဘာတဝန်းမှာဒုက္ခသည်43.5%သန်းအပါဝင်လူပေါင်းသန်း120ကျော်ဟာအတင်းအကျပ်အိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ရတယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ
် From Sudan to Ukraine, from the Middle East to Myanmar to the Democratic Republic of the Congo
မြန်မာနိုင်ငံကရှမ်းပြည်နယ်နဲ့ကယားပြည်နယ်ခေါ်ဂရီနီဒေသမှာလည်းစစ်ရေးပဋိပက္ခကြောင့်အရက်သားအိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ကြရတယ်လို့နေရဆုတ်ခွာပြီးလို့ရမှာပကြခဏပြောင်းရွှေ့ကြရတာမို့ဆေးဘေးဒုက္ခတွေဟာဆင်းရဲဒုက္ခမျိုးစုံရင်းဆိုင်ကြုံတွေ့နေကြရပါတယ်။ဒါကြောင့်တို့နိုင်ငံဒေသမှာတည်ငြိမ်အေးချမ်းမှုကိုလွန်လာနေပြီးတော့ဆင်းရဲဒုက္ခဘေးကနေလွတ်မြောက်ချင်နေပြီလို့ရှမ်းပြည်မြောက်ပိုင်းမှာဆေးဘေးရှောင်နဲ့ဆေးဘေးရှောင်အရေးအကူအညီပေးနေတဲ့တောင်မျိုးသမီးအဖွဲ့ကဗီဒီယိုကိုပြောပါတယ်။ရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်မှာခိုးလုံနေတဲ့ဖားဆောင်စစ်ဘေးရှောင်တူကတိုက်ပွဲတွေကြားဘေးဒုက္ခမျိုးစုံကြုံတွေ့ခဲ့ရပြီးတော့အဲ့ဒီလိုဆင်းရဲဒုက္ခတွေရင်ဆိုင်နေရတဲ့ဘဝကလွတ်မြောက်ချင်နေပြီလို့အခုလိုပြောပြပါဗျ
။ကျတော့ဖာဆောင်ကလေကိုမျိုးကိုရလေးမြင်မြင်ကြောင်းဆွေးချင်တာပေါ့ကိုရင်ကိုအိုးပဲကျန်ချင်တာပေါ့။ကောင်းဆိုတော့မြင်မြင်လေးရတာပြီးတော့ရတော့ကောင်းတာပေါ့လို့အဲ့လိုပြောချင်ပါတယ်ညီမင်းချက်ကတော့ဒါတော့မိုင်းမင်းမီလို့ခြေတော့ပြတ်သွားတယ်လေအခုသူ့အဖေနဲ့ဖအံမချောက်ဖတ်တယ်ရှင်ခက်ခဲတော့ဒီလိုပါပဲအများတူတူပဲပေါ့ကိုတို့ဦးထဲမှာမောက်ပြောင်းတော့အဲ့ဒါဆိုတော့ဖေးတဖာမီရလိစနာပေါ့ညီလေးကိုအကိုရကိုမျိုးကိုရကိုလည်းပြင်ဆင်နေအညီကိုရကိုတိကကိုနေဖူးတဲ့နေမှာလည်းကဲစားတော့ရလေဒီမှာကျတော့ကိုမကျက်နေတော့နေရကြောင်းလေစားဖို့စားဟင်းချက်စားလေးပါလေကျတော့ဈေးနေတယ်ဆိုအမျိုးမျိုးခံတာပေါ့အောင်တန်းဈေးတို့ဘာလို့ညာတော့မျိုးတောင်းနေနေသွားပြီးတော့အလူလက်ခံမျိုးအမျိုးစားတာပေါ့ဆက်နေစီကျတော့ညထုတ်ပြီးတယ်ပေါ့အညီ
တားနဲ့ခင်မိုးဖြစ်သူတို့တားဖလျောက်နွားကြောင်သွားရင်နဲ့မိုင်းနေမီယာကတားဖြစ်သူ6တော့ဆုံးရှုံးခဲ့ရတယ်လို့သူကပြောပါတယ်လက်ရှိဘေးလွရာမှာအနေစည်းရဲအစားစည်းရဲနဲ့ရင်ဆိုင်ကြုံတွေ့နေရတာကြောင့်စစ်ဘေးရှောင်အများစုကနေရက်ပြန်နိုင်ဖို့မျှော်လင့်နေရတယ်လို့လည်းဆိုပါတယ်ရှမ်းပြည်တောင်ပိုင်းစီဆိုင်မှာရောက်နေတဲ့စစ်ရှောင်တို့ကတိုက်ပွဲတွေကြားအရသာအိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရပြီးတော့ဘေးလွရာမှာစားနပ်ရိက္ခာမလုံမလောက်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်ပြန်လည်ပြုစုပျိုးထောင်ပေးမှုတွေလိုချင်တယ်လို့လည်းပြောပါရယ
်အနာရှင်အောင်မကြိုက်ဘူးမဖြစ်ပေါ်တဲ့သူချင်ဘူးဒါနဲ့ငင်းချမ်းတဲ့ညီနဲ့ဖြစ်ရှင်ဆိုချင်လဲကတော့ကိုအိုးအိမ်ကိုစွန့်ခွာရကြတော့ကိုအိုးအိမ်ပြန်လို့ချင်လာတယ်နော်ကိုအိမ်ကိုရမှပြန်လို့ချင်တယ်ဒါကမျိုးရင်းချက်တစ်ခုတော့လက်ရှိလမ်းများရှောင်းလာကြတော့သဝင်းကြီးကအပြေလို့ရခံနေရပါတော့ကိုရဲ့သဘောထုတ်လုံးမှန်ဘူးဒါလည်းမြင်တယ်လို့အချို့ကအိမ်ထဲမရှိတော့လေနော်ဟိုအင်ပြက်စေးကားပြီးဆိုတော့အပြေကမဟုတ်ရင်တောင်းပါတော့ကိုကိုအိမ်တွေပြန်ပြီးတော့တည်ဆောက်နိုင်တဲ့အချိန်ကြီးတစ်ခုပေါ့နော်အဲ့လိုမျိုးလည်းအလုပ်ချင်တာပေါ့
ကလာရှိတိတ်ဆောင်နေရသူတွေအတွက်နေရပြန်လာရေးလည်းပြန်လဲအခြေချနိုင်ဖို့အခုကြီးလိုအပ်တယ်လို့စစ်ဘေးဒုက္ခတွေသူတို့ကြုံတွေ့ခဲ့ကြရတဲ့စိတ်ဒဏ်ရာတွေကုသပေးဖို့နိုင်ငံတကာနဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကိုတောင်းဆိုရလို့တောင်းအမျိုးသမီးအဖွဲ့တောင်းဝန်ရှိသူတို့ကအခုလိုပြောပါတယ်
ဒုက္ခတွေအပွဲလုံးလုံးမှုရှိရဲဒီလိုမျိုးတချို့ဆာမှာဆက်ဆံမှုတွေဖြစ်နေအခြေတွေကိုဝိုင်းဝန်းကနေထပ်တန်းပေးဖို့ပေါ့နော်နိုင်ငံတကာဖွဲ့စည်းအစည်းအဝေးတွေမှာရှိနေတဲ့ NGO NGO ဖွဲ့စည်းတွေကအစားအဓာတ်တွေကိုထပ်တန်းမှုတောင်းဆိုခြင်းနဲ့နောက်တစ်ခုကျတော့ဒီဒုက္ခတွေရဲ့စိတ်ပိုင်းဆိုင်ရာတွေပြန်လည်ဆက်ဆံမှုတွေလုပ်ပေးဖို့အဲ့ဒါပေါ့နော်တချို့ဆိုရင်တော့ဒီစိတ်တမာရေးတွေဖြစ်ဆိုင်ဆိုင်ရာထိခိုက်မှုတွေစေရတယ်အများကြီးရတဲ့ဟာတွေရှိတဲ့အခါကျတော့အဲ့ဒီအပိုင်းမှာလည်းပြန်ပြီးတော့ဆက်ဆံမှုတွေ
ဒုက္ခတွေတွေဟာကမ္ဘာလုံးဆိုင်ရာပေါင်းစည်းညီညွတ်မှုတွေလိုအပ်တယ်လို့သူတို့ရဲ့ဘဝတွေတိတ်ခါရှိရှိပြန်လဲတည်ဆောက်နိုင်ဖို့စွမ်းရည်လဲလိုအပ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာဒုက္ခတွေများနေမှာပြောပါတယ် ကုလသမဂ္ဂလူသားချင်းစာနာကူညီမှုညီလာရေးရုံးကမနေ့2023ခုနှစ်စည်ရင်အရာတော့မြန်မာနိုင်ငံတဝန်း OA ဆုခွာရတဲ့ဒုက္ခသည်လက်တန်းဝေခြင်းရှိပါတယ်။အဲ့ဒီထဲကအများစုဖြစ်တဲ့တသားခွဲလောက်ကတော့2021မှာစစ်တပ်ကအာဏာသိမ်းပြီးနောက်OA ဆိုခွာရသူတွေဖြစ်ကြပါဗျ။မြန်မာနိုင်ငံတွင်းစစ်အာဏာသိမ်းမှုကိုဆက်ကျင်တဲ့ဒေသအလိုက်အခုကစစ်တွေပေါ်လာခဲ့ပြီးတဲ့နောက်သခိုင်းမကွေးချင်းကချင်းကရင်နီကရင်ပြည်နယ်တွေမှာစစ်ပြဒုက္ခတွေတိုးပြလာနေတာဖြစ်ပါတယ်ရှင်။